မြန်မာနိုင်ငံကပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေခိုင်ခိုင်မာမာရှိစေဖို့အတွက်မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းခြင်းအကြမ်းဖက်တိုက်ခိုက်နေတာတွေဖြေရှင်းရေးတိုင်းရင်းသားတွေနဲ့ကိုယ်ကိုယ်ရာဘာသာမတူသူလူနည်းစုတွေအခြေခံလူခွင့်ရေးတွေကိုလေးလေးစားစားအာမခံရေးနဲ့အကြမ်းဖက်သူတွေကိုအေးအေးယူမှုထင်သာမြင်သာအသေးချာရှိစေရေးတို့ကိုမြန်မာနိုင်ငံမှာလှုပ်ဆောင်ဖို့လိုအပ်လိမ့်မယ်လို့ကုလသမဂ္ဂအတွင်းမှချုပ်ဘန်ကီမွန်ကပြောဆိုလိုက်ပါတယ်ဂျွန်လ14ရက်နေ့ကအခုကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံရဲ့ပြည်သူ့လုပ်တော်ဥက္ကဋ္ဌဖြစ်သူသူရဦးရွှေမန်းနဲ့ညောင်မျိုးကကုလသမဂ္ဂရုံးချုပ်မှာတွေ့ဆုံကြစဉ်မှာအတွင်းမှချုပ်ဘန်ကီမွန်ကပြောဆိုခဲ့တာပါဒီကြောင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ဥရောနေချင်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ညောင်မျိုးပါဇွန်လ14ရက်နေ့မနေ့ကသူရဦးရွှေမန်းဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ရဲ့ကိုယ်စားလှယ်အဖွဲ့ဝင်တွေဟာ Google Internet ဝန်ဆောင်မှုကုမ္ပဏီကြီးကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့ကုလသမဂ္ဂရုံးချုပ်ကိုတွားရောက်ပြီးအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုတွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံရမှာ Mr. ဘန်ကီမွန်းနဲ့သူရဦးရွှေမန်းတို့ရဲ့ဆွေးနွေးမှုအချင်းချုပ်ကိုအတွင်းမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူ Mr. Jerome Barnack VOA ကိုအခုလိုပြောပါတယ
်။ The Secretary General met today with a parliamentary delegation from Myanmar led by the Speaker of
မြန်မာနိုင်ငံပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌသူရဦးရွှေမန်းဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ရဲ့ကိုယ်စားလှယ်အဖွဲ့ကိုကုလသမဂ္ဂအတွင်းမှူးချုပ်ကတွေ့ဆုံခဲ့ပါတယ်။အတွင်းမှူးချုပ်နဲ့မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့တို့ဟာမြန်မာနိုင်ငံကပြည်ပြင်ပြောင်းလဲရေးကြိုးပမ်းအားထုတ်မှုတွေကိုအမြင့်ရင်းဖလှယ်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးရှေ့ကိုဆက်နိုင်စေရေးပြည်ထောင်စုလွှတ်တော်ကမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးတိုးတက်ပြောင်းလဲစေဖို့ဥပဒေတွေပြုပေးခဲ့တာအပါအဝင်အရေးပါတဲ့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်နေတာကိုအတွင်းမှူးချုပ်ကအကြီးကျယ်ခဲ့ပါတယ်။
ဒါပြင်မြန်မာနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပြည်ပခါတွေတိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့လည်းအတွင်းရေးမှူးချုပ်ကထောက်ပြပြောဆိုခဲ့တယ်လို့မစ္စတာဘာနက်ကဆိုပါတယ
်။ In order to safeguard this process, the Secretary General and the Squad need to address the
ဒီပြည်ပြောင်းလဲရေးလုပ်ငန်းစဉ်တွေခိုင်ခိုင်မာမာရှိစေဖို့အတွက်မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းချင်းအကြမ်းဖက်တိုက်ခိုက်နေတာတွေကိုဖြေရှင်းရေးတိုင်းရင်းသားတွေနဲ့ကိုယ်ဝေရာဘာသာမတူသူလူနည်းစုတွေရဲ့အခြေခံလူခွင့်ရေးတွေကိုလေးလေးဆားဆားအမခံရေးအကြမ်းဖက်သူတွေကိုအေးအေးယူမှုထင်သာမြင်သာအသေးချာရှိစေရေးတို့မြန်မာနိုင်ငံမှာလှုပ်ဆောင်မှုလိုအပ်လိမ့်မယ်လို့အတွင်းမှူးချုပ်ကထောက်ပြပြောဆိုခဲ့ပါတယ်
။မစ္စတာဘန်ကီမွန်ဟာမြန်မာနိုင်ငံမှာအစိုးရရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တို့ပါဝင်ကြတဲ့ပြည်ထောင်စုလွှတ်တော်ကပူးပေါင်းပါဝင်ဆောင်ရွက်မှုအခမ်းအနားကိုလည်းချီးကျူးပြောဆိုခဲ့တယ်လို့မစ္စတာဘာနက်က VOA ကိုပြောပါတယ်။
The Secretary General also welcomed the ongoing efforts by the Speaker and Myanmar's parliamentarians to foster genuine dialogue and participation.
မြန်မာနိုင်ငံရဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးရေးနဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာအားလုံးသောနိုင်ငံရေးပါတီတွေပါဝင်အောင်ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌနဲ့တကွပြည်ထောင်စုလွှတ်တော်ကကိုယ်စားလှယ်တွေရဲ့ဆက်ပြီးကြိုးပမ်းဆောင်ရွက်နေမှုတွေကိုအတွင်းအမှုချုပ်ကကြိုဆိုခဲ့ပါတယ်။အတိအကျအားဖြင့်မြန်မာနိုင်ငံကအမျိုးသားပြန်လည်ရည်ညားစေရေးလုပ်ငန်းစဉ်နဲ့မြန်မာနိုင်ငံရေးမှာအရေးပါသူတွေအားလုံးပါဝင်ပူးပေါင်းဆောင်ရွက်ရေးတွေမှာပြည်ထောင်စုလွှတ်တော်ကအထောက်အကူပေးတဲ့ကဏ္ဍကနေပါဝင်နေတာကိုလည်းအတွင်းမှုချုပ်ကအတိအမှတ်ပြုပြောဆိုခဲ့ပါတယ
်။သူရဦးရှေမဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အဖွဲ့မှာပြည်သူ့လွှတ်တော်ရဲ့နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးပြည်သူ့လွှတ်တော်ရဲ့ပို့ဆောင်ရေးဆက်သွယ်ရေးနဲ့ဆောက်လုပ်ရေးကော်မတီရဲ့ဥက္ကဋ္ဌဦးသိန်းဆွေအမျိုးသားလွှတ်တော်ရဲ့တိုင်းဒေသရေးရာကော်မတီအတွင်းရေးမှူးဦးခက်ထိန်နှံပြည်သူ့လွှတ်တော်ရဲ့ပြည်သူ့ငွေစည်းရင်းကော်မတီအဖွဲ့ဝင်ဒေါက်တာဝင်းမြင့်နဲ့ပြည်သူ့လွှတ်တော်ရဲ့စီးပွားရေးကုန်သွယ်ရေးဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့အဖွဲ့ဝင်ဒေါက်တာမျိုးအောင်တို့လည်းလိုက်ပါလာကြပါတယ်။သူရဦးရွှေမန်းဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အဖွဲ့ဝင်တွေဟာကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ် UNDP ရဲ့အကြီးအကဲ Miss Helen Clark နဲ့လည်းဇွန်လ14ရက်နေ့နေ့လယ်ပိုင်းမှာတွေ့ဆုံခဲ့တယ်လို့ General Electric Company G ရဲ့တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ကြပါတယ်။နယူးယောက်စံတော်ချိန်ညနေ6နာရီခွဲမှာတော့သူရဦးရှိမန်းရဲ့အဖွဲ့ဟာနယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးမှာနယူးယောက်မြို့မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။